မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးချက်တွေကိုဖြည့်ရှင်းဖို့ရှေ့တော်ဆက်နိုင်ငံများပြင်အာဆီယံကကျောင်းဝင်ကူညီဖို့ကြိုးပမ်းနေတဲ့အောင်မြင်မှုရနိုင်မယ့်အလားအလာပုံမှန်တော့အကဲခတ်တွေတင်ရရှိနေပါတယ်။အာဆီယံလက်ချောက်ဥစားနဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းဒိန်းနေထွက်ပေါ်နေပေမဲ့အသေးဝင်နိုင်ငံတစ်ခုရဲ့ပြည်ရင်းရေးကိုဝန်ဆောင်ဖက်ရေးပါဝင်အာဆီယံရဲ့မူဝါဒရဲ့အကြောင်းစင်ကောင်မှုကြီးကြိုးဝှက်နိုင်တယ်လို့လည်းခံမှန်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတနေ့ကဆက်အနာတင်လိုက်တဲ့လူရဲနဲ့နောက်ဆက်တွဲလူခွေချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်မှုလဲအသေးဝင်နိုင်ငံတို့ကလက်ခံကြမှာမဟုတ်ဘူးလို့တိုင်းနိုင်ငံချူလာလကွန်တက်ကတူကနိုင်ငံရေးတက်တယ်ဒီမှာပပကတတိနာဖွန်စုတရားကပြောပါတယ်
။ If ASEAN violates and crosses the line by passing judgments on each other's internal affairs
အာဆီယံနဲ့နိုင်ငံရဲ့ပြည်တွင်းရေးပေါ်သဘောထားဆုံးဖြတ်ချက်ပြီးပြီးတတ်မှတ်ထားတဲ့စီးကိုကျော်လိုက်မယ်ဆိုရင်အသင်းဝင်နိုင်ငံအများစုမှာဖုံးကွယ်ထားကြရလိမ့်ရှိနေတာကြောင့်ချေချော်လက်ချော်ဖြစ်မျိုးကျော်ဝနိုင်ပါတယ်လို့ထိုင်းနိုင်ငံရဲ့တက္ကသိုလ်ကပမောက်ကတည်တည်နဲ့ပြောကြတာပါအာဆီယံအသင်းဝင်ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအားဆိုရင်လည်းလူခွင့်ရင်းနဲ့လွတ်လပ်ခွင့်တွေချိုးဖောက်မှုတွေအတွက်ဝေဖန်ခံရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာတည်ပြီးနောက်ဆက်တဲ့နိုင်ငံရေးပြဿနာတွေပေါ်တုံ့ပြန်ဖြေရှင်းမှုအာဆီယံအသင်းကချက်၅ချက်ပါဘုဒ္ဓဘောတူညီချက်ရရှိထားတာတလားကျော်ရှိလာနေပြီဖြစ်ပေမဲ့လက်တွေ့အကောင့်ထဲမှာပေါ်နိုင်နေတဲ့ပုံအသေးဝင်နိုင်ငံတချို့နဲ့နိုင်ငံတကာအသံဝင်ကလည်းဖိအားပေးနေတာပါဘုဒ္ဓဘောတူညီချက်တွေကအချက်တစ်ခုဖြစ်တဲ့အာဆီယံထူးခုဆဲတယောက်ကိုတာဝန်ပေးမဲ့အစီအစဉ်ကိုအများဆုံးအကောင့်ထဲပေါ်ပေးဖို့လေအင်ဒိုနီးရှားနိုင်ငံခြားဝန်ကြီးရက်နိုမာဆူရီကဘရူးနီမှာပဲတိုက်တွန်းထားပါတယ်